သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါသင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါ
SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
။ Australia မှာနေထိုင်တဲ့လူတွေဟာမိမိရဲ့အိမ်နဲ့ခြံတွေကိုမိမိလက်နဲ့ကိုယ်တိုင်ကိုယ်ကျပြုပြင်မွမ်းမံအလဆင်တာမျိုးတွေပြုလုပ်ခြင်းကြပါတယ်။ဒါပေမဲ့တူတွေလွှာတွေမကင်ခင်မှာအဲ့ဒီလိုလှုပ်ဆောင်ဖို့အတွက်စီမင်းစည်းကမ်းတွေနဲ့အန်ရဲအကြောင်းတွေကိုအရင်သိထားဖို့ကအရေးကြီးပါတယ်။သင်ရဲ့ပြုဖြစ်ဖြစ်အိမ်နောက်ဖေးမှာကိုရောင်အသေးလေးကိုတိဆောက်တာပဲဖြစ်ဖြစ်တည်တင့်တိထိုက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။အော်စတြေးလျနိုင်ငံသားတွေအတွေ့အိမ်ဆိုတာဆောက်ပြီးတာနဲ့ပြီးသွားတဲ့အရာမဟုတ်ပဲဆက်လက်မယ်ပြီးပြနိုင်တဲ့အလုပ်တစ်ခုဖြစ်ပါတယ်။အိမ်အတွင်းနေရန်တွေရဲ့အယောင်ကိုကို့ဖာသားကိုဆေးဆိုးတာပဲဖြစ်ဖြစ်အိမ်နောက်ဖေးခြံထဲမှာခြံကိုပြုတ်ပြင်အလဆင်တာပဲဖြစ်ဖြစ် do it yourself ဒါမှမဟုတ် DIY လို့အတူကောက်ခေါ်တဲ့မိမိဖာသားကိုယ်တိုင်လုပ်ကြည့်ခြင်းတွေလှုံ့ဆော်ကြလိရှိပါတယ် Krish Basni Hanon ဟာ Building and Development Manager ဖြစ်သလို DIY Renovator တူလည်းဖြစ်ပြီးသူဟာ Build Play Life ကိုတည်ထောင်သူလည်းဖြစ်ပါတယ်ဩစတြေးလျနိုင်ငံမှာ DIY တွေကိုအခုအချိန်မှာပို့ပြီးတော့ခေစားလာနေကြတယ်လို့သူကပြောပါတယ
် There is this sort of culture that you can just get in and do it and a lot of people will tackle DIY renovations themselves. I think that as a trend given the cost of construction at the moment and the cost of hiring a builder that people are going to turn more to DIY renovations.
စံပီလုတ်ကြည့်မယ်ဆိုတဲ့ရိုးရရင်ကြည့်မှုရှင်သန်နေတဲ့နေရာဖြစ်ပါတယ်။ဒါကြောင့်လူအများပြတ်ကလည်းသူတို့ကိုယ်တိုင်ပဲ DIY project တွေကိုပြုလုပ်ကြပါတယ်။အခုဆိုရင်ဆောက်လုပ်ရေးနဲ့ပတ်သက်ပြီးကုန်ကျစရိတ်တွေကဈေးကြီးလုံးတဲ့အတွက်လူငားနေရင်ဈေးပိုကြီးမှဖြစ်လို့လူတွေကကိုယ်တိုင်ပဲလုပ်တော့မယ်ဆိုပြီး DIY renovation တွေပြုလုပ်ကြတယ်လို့ပြောသွားခဲ့ပါတယ်။ဘလောက်ပဲသေးသေးဒါမှမဟုတ်ဘလောက်ပဲကြီးတဲ့စီမံကိန်းမျိုးပဲဖြစ်ဖြစ်မစတင်ခင်မှာတော့လုံးချုံဘေးကင်းရေးကိုအရင်ဦးဆုံးထည့်တွဲရမှာဖြစ်ပါတယ်။ဘယ်လိုအဝတ်အစားမျိုးကိုဝတ်ဆင်တင်တယ်လဲ။ဘယ်လိုအကာအကွယ်တွေဝတ်ထားရမလဲ။ပစ္စည်းကိုဘယ်လိုကင်တွယ်အသုံးပြုမလဲ။ဘယ်လိုအနေထားကအန္တရာယ်ဖြစ်နိုင်တယ်လဲ။စတာတွေကိုသိထားရမှာဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာအိမ်သုံးလုံးထဲမှာတစ်လုံးလုံးလောက်ကအဘက်စတိုးတွေရှိပြီးအဘက်စတိုးဆိုတာအရင်နှောင်းကအိမ်ဆောက်တဲ့အခါမှာအသုံးပြုတဲ့အရာဖြစ်ပြီးတော့အိမ်ပြုတ်ပြင်ဖို့လုပ်ရင်းနဲ့သူ့ကိုသွားထိမိပြီးရှူရှိုက်မိရင်တော့ကင်ဆာရောဂါဖြစ်စေနိုင်တဲ့အရာဖြစ်ပါတယ်။ John Batty ဟာ Asbestos Education Committee ကဖြစ်ပြီး1990ပြည့်နှစ်မတိုင်ခင်မှာဆောက်ခဲ့တဲ့အိမ်တွေမှာ Asbestos တွေရှိလေရှိတယ်လို့သူကပြောပါတယ်
။ Typically you'd be looking at your eaves, your wet areas, your bathrooms and your kitchen and your laundries, potentially your flooring as well and those packers.We need to keep in mind that the prohibition of asbestos in Australia didn't come into effect until the 31st of December 2003. So any building products up to that date there may have contained asbestos.
အများအားဖြင့်တော့အိမ်ခေါင်မိုးနားကတန်ဆက်မြိတ်တွေစိုဆုတဲ့နေရာဥပမာရေချိုးခန်းမီးပိုဆောင်အဝတ်လျှော်ဆဲတွေထားတဲ့အခန်းနဲ့တခါတလေကျန်းပြင်တွေမှာ asbestos ရှိနေတတ်ပါတယ်ဩစတြေးလျနိုင်ငံမှာ asbestos အသုံးပြုမှုပိတ်ပင်တဲ့ဥပဒေကို2003ခုနှစ်ဒီဇင်ဘာလ31ရက်နေ့ကျမှပဲချမှတ်တာဖြစ်လို့အဲ့ဒီမတိုင်ခင်အထိ asbestos အသုံးပြုမှုတွေရှိခဲ့ပြီးအထူးသဖြင့်1990ခုနှစ်မတိုင်ခင်မှာပို့ပြီးတော့ကြက်ကြက်ပြက်ပြက်အသုံးများခဲ့တဲ့အိမ်ဆောက်ပစ္စည်းဖြစ်ခဲ့တယ်လို့ရှင်းပြထားပါတယ် asbestos ပါဝင်တဲ့အိမ်ဆောက်ပစ္စည်းအမျိုးအစားပေါင်း3000လောက်လည်းရှိပါတယ်အိမ်မှာဒီအတိုင်းရှိနေရင်အန်ဒီရမပြုတ်နိုင်ပေမဲ့လေသူ့ကိုဖျက်ထုတ်မိတာတွေအပေါက်ဖောက်မိတာဒါမှမဟုတ် ချိုးမိသွားပြီးမြင်တော့အဲ့ဒီကနေဖိုင်ဘာအမုံလေးတွေကလေထဲမှာပြန့်နှံ့မှာဖြစ်ပြီးအဲ့ဒီအမုံတွေကိုရှူရှိုက်မိတဲ့အခါမှာအန္တရာယ်ဖြစ်နိုင်တာလို့သူကရှင်းပြထားပါတယ်
။ But if you're doing DIY work where you're going through and drilling or cutting or breaking the sheeting or the asbestos containing material, what can happen is that mechanical disturbance will disturb the material itself, causing the asbestos fibers to become really small. So we're talking about these microscopic fibers.
Okay, ye khmyar ga DIY lou bi asbestos pa win ne ain the ga a ya tuk ko twa pi lo a pao phao mi yin phyat thau mi yin da ma mho chho mi twa yin asbestos ga fiber re ko te te le phyin aw lou saung twa nai ma de တကယ်ကိုသေးငယ်တဲ့ fiber တွေဖြစ်ပြီးအဲ့ဒီ fiber တွေလေထဲပြန့်နှံ့နေတော့ကိုကတော့အသက်ရှူမိရင်အဆုတ်ထဲဝင်ရောက်သွားမှာဖြစ်တယ်လို့သူကပြောပါတယ်။တင်ရအိမ်မှာ asbestos under ရှိမရှိသိရအောင် asbestosawareness.com.au ကိုသွားပြီးတော့လေ့လာနိုင်တယ်လို့ license ရကျွမ်းကျင်သူတွေနဲ့အိမ်ကိုလာပြီးစစ်ဆေးခိုင်းတာမျိုးလည်းလုပ်နိုင်တယ်လို့ John Batty ကပြောပါတယ်
။ They'll collect samples of the material.Send that to another accredited laboratory and they'll be able to tell you, yes, there is asbestos or they know there isn't asbestos. And if there is asbestos, they'll make some recommendations on what you can do.
သူတို့ကတင့်အိမ်ကပစ္စည်းတွေရဲ့နမူနာကိုယူပြီးတော့ NATA NATA ကအတိအမှပြုထားတဲ့ဓာတ်ခွဲခန်းတွေမှာစမ်းသပ်မှုလုပ်ပြီးတင့်အိမ်မှာ asbestos ရှိတယ်မရှိဘူးဆိုတာကိုအပြည့်ပေးနိုင်ပါတယ်အကယ်၍တင်းရဲ့အိမ်မှာအဘက်စတိုရှိနေတယ်ဆိုရင်ဘယ်လိုလုပ်နိုင်တယ်လဲဆိုတာကိုလည်းသူတို့ကအကြံပေးနိုင်ပါတယ်။သူ့ကိုဘာအနောက်ရှဲမှပေးစရာမလိုဘူးဆိုရင်တော့တင်းအနေနဲ့သူ့အပေါ်ဆေးတုပ်လိုက်တာမျိုးတွေလုပ်နိုင်ပေးမယ်လေ။သူ့ကိုဖယ်ရှားရမယ်ဒါမှမဟုတ်ထိတွေ့မှုလုပ်ရမယ်ဆိုရင်တော့အဘက်စတိုကိုဖယ်ရှားခွင့်ရှိတဲ့ license ရပုဂ္ဂိုလ်တွေကိုခေါ်ပြီးတော့လုံဆောင်ရမှာဖြစ်ပါတယ်။အိမ်မှာခဲဓာတ်တွေကိုအခြေခံထားတဲ့တုပ်ဆေးတွေနဲ့ဖုံမှုတ်တွေရှိမရှိကြည့်ပြီးတော့ကြိုတင်ကာကွယ်မှုတွေလုပ်ဖို့ကိုလည်းအကြံပြုထားပါတယ
် Control the dust at the source as much as you can and go get yourself a respirator or a disposable mask and ensure you're wearing that during any demolition works and ensure that you're washing your hands and face appropriately before you go and eat or drink because you've got that risk of inadvertent ingestion as well
ဖုံမှုတ်တွေထွက်လာတဲ့နေရာကိုတတ်နိုင်သမျှထိမ့်သိမ်းနိုင်အောင်လုပ်ပြီးသိရဲ့အသက်ရှူလမ်းကြောင်းကိုကာကွယ်ဖို့အတွက်နှာခေါင်းနဲ့ဗစက်ကိုကာကွယ်ပေးတဲ့မျက်နှာဖုံးစု mask အတွေကိုအသုံးပြုသင့်ပါတယ်။အိမ်ရဲ့အစိတ်ပိုင်းကိုဖျောက်ဖောက်မှုတွေမလုပ်ခင် mask ကိုတပ်ဆင်ရမှာဖြစ်ပြီးအစားမစားခင်ဒါမှမဟုတ်တခုခုမတောက်ခင်အရင်ဥဆုံးလက်ကိုတေချာဆေးကြောရမှာဖြစ်ပါတယ်။သူ့ကိုစားမိရင်လည်းအန္တရာယ်ရှိနိုင်တဲ့အတွက်ဖြစ်ပါတယ်။အကယ်၍သင့်အနေနဲ့အိမ်ဆေးတုပ်ဖို့လုပ်နေရင်အိမ်ကိုမတုပ်ခင် sanding လုပ်ပြီးတော့sandwich သွားစားတာမျိုးမလုပ်သင့်ပါဘူးအဲ့ဒီလိုလုပ်ရင်တော့အိမ်တုပ်ဆေးမှာပါတဲ့ခဲဓာတ်တွေကိုရှူရှိုက်စားတောက်မိတာမျိုးတွေဖြစ်စေနိုင်တယ်လို့လည်းရှင်းပြခဲ့ပါတယ်နောက်တစ်ခုက DIY project မလုပ်ခင်မှာလိုအပ်တဲ့ permit နဲ့ license တွေရှိဖို့လိုမလို့သိအောင်လုပ်ဆောင်ရမယ်လို့သူကပြောပါတယ်တင်းနေထိုင်ရာပြည်နယ်ဒါမှမဟုတ်ဒေသအလိုက်ဥပဒေတွေစည်းမျဉ်းတွေကကွာခြားနိုင်တဲ့အတွေ့မိမိနေထိုင်တဲ့ကောင်စီနဲ့ဆောက်လုပ်ရေးအာဏာပိုင်တွေကိုချဉ်းကပ်ပြီးတော့စီမံစည်းကမ်းတွေကိုတည်အောင်လုပ်ဖို့အရေးကြီးပါတယ်။လျှက်စစ်မီးနဲ့ပတ်သက်လာရင်လိုင်စင်ရတဲ့လျှက်စစ်ပြည်ပြင်ရေးသမားကပဲလုပ်ပိုင်ခွင့်ရှိပါတယ်။ဖလမ်းမင်းစတဲ့ရေပိုက်နဲ့ဆက်ဆက်တဲ့အလုပ်ထဲမှာအဝတ်လျှော်ဆက်ကိုရေပိုက်နဲ့တွဲတာတွေရေချိုးခန်းထက်ကရေထွက်တဲ့ခေါင်းကိုလဲလှယ်ခြင်းစတဲ့အသေးစားအလုပ်တွေကိုတင်းကိုယ်တိုင်လုပ်နိုင်ပေမဲ့လည်းgas နဲ့ပတ်သက်တဲ့အသုံးပစ္စည်းတွေရေစိုးရေညစ်စနစ်နဲ့ပတ်သက်လာရင်တော့ license ရတဲ့ plumber ကိုလိုအပ်မှာဖြစ်တယ်လို့ပြောသွားခဲ့ပါတယ်။သူမှလုပ်တဲ့အတွေ့အကြုံဘလောက်ပဲများများလျှက်စစ်မီးတို့ plumbing တို့နဲ့ပတ်သက်လာရင်တော့ကျွမ်းကျင်သူ license ရသမားတွေကိုပဲအသုံးပြုလို့ရှိတယ်လို့လည်း Chris Bashini Hannah ကပြောပါတယ်
။ Because these trades are self-certifying, they also have the right insurances if something does go wrong, and they're technical. They require you to work out, you know, technical calculations about water flow and buy the right valves and have the right tools. It can end up costing you a lot more than you expected if you don't have the right tools to do the job.
အဲ့ဒီလိုအလုပ်မျိုးအတွက်လုပ်ကံခွင့်လက်မှတ်တွေလိုအပ်ပါတယ်။တစ်ခုခုဖြစ်သွားရင်သူတို့မှာတင့်တော်ရာအာမခံတွေလည်းရှိပါတယ်။အဲ့ဒီအလုပ်တွေဟာနည်းပညာနဲ့သက်ဆိုင်ပါတယ်။ ရေတွေဘယ်လောက်စီးဆင်းရမလဲ၊ဘုတ်အားဘယ်လောက်ရှိရမလဲ၊ဘယ်လိုပစ္စည်းအသုံးပြုရမလဲဆိုတဲ့ဤပညာတွက်ချက်မှုတွေလည်းလုပ်ရမှာဖြစ်ပါတယ်။အကယ်၍သင်ကိုယ်တိုင်လုပ်ကင်ပြီးသုံးသင့်တဲ့ပစ္စည်းကိုအသုံးမပြုမီလို့တစ်ခုခုဖြစ်သွားရင်တော့သင်အတွက်ကုန်ကျစရိတ်တွေပိုပြီးတော့များစေမှာဖြစ်တယ်လို့ပြောသွားခဲ့ပါတယ်။အိမ်အတွင်းကနေရန်တချို့ကိုအပြောင်းလဲလုပ်ရမယ်ဒါမှမဟုတ်တိုးချက်မှုတွေလုပ်မယ်ဒါမှမဟုတ်စင်ကြီးတွေထားမယ်ဆိုရင်အဲ့ဒီလို project တွေအတွက်ခွင့်ပြုချက် permit တွေလိုအပ်မှာဖြစ်ပါတယ်အချိန်နဲ့ငွေကုန်တက်တာဖို့အတွက် permit တွေမလျှောက်ဘဲနေတာမျိုးလုပ်လို့တခုခုဖြစ်ရင်တော့ကြီးမားတဲ့ပြဿနာနဲ့ကြုံရနိုင်ပါတယ်ဒါန်ကျေးပေးဆောင်ရတာတွေဒါမှမဟုတ်ဆောက်လုပ်ပြီးသားအရာတွေကိုပြန်ဖျက်ပေးလိုက်ရတာတွေဒါမှမဟုတ်ကိုလှုပ်လိုက်တဲ့အရာကမိသားစုအတွက်အန္တရာယ်ရှိတာမျိုးတွေလည်းဖြစ်နိုင်တယ်လို့သူကသတိပေးထားပါတယ်
။ Most importantly, you don't want to encounter the risk of something failing. And you do hear about some horror stories about structures and works that have gone wrong where people have not done the right thing. And yet, you know, they can be quite severe. Most of the time we see that people have done DIY renovations, they haven't done the waterproofing correct, or they haven't prepared their subfloor properly. And within a couple of years, you've got mold.
အရေးကြီးဆုံးကတော့တခုခုဆုံးရှုံးသွားရတာမျိုးကြုံချင်မှာမဟုတ်ပါဘူး။ဆောက်လုပ်ရေးနဲ့ပတ်သက်ပြီးတေချာမလုပ်လို့ဖြစ်သွားတဲ့ဖြစ်ရဆိုးတွေအကြောင်းကိုကြားကြရမှာဖြစ်ပါတယ်။အဲဒီလိုအရာတွေဖြစ်ရင်အတော့ကိုအန္တရာယ်များပါတယ်။အများအားဖြင့်တော့လူတွေကကိုယ့်ဟာကိုရေမဆူတော့အောင်လုပ်ရမှာတေချာမလုပ်လို့ဒါမှမဟုတ်ကြမ်းပြင်တွေတေချာမခင်းမိပဲမိမိဖာသာပြုပြင်မှုတွေတိဆောက်မှုတွေလုပ်ခဲ့လို့နှစ်အနည်းငယ်အကြာမှာမိုတက်လာတာတွေပြင်းတွေပျက်စီးလာတာမျိုးတွေဖြစ်လို့အကုန်လုံးအစားထိုးပြီးပြုပြင်မှုလုပ်ရတဲ့အဆင့်ရောက်သွားတာမျိုးဖြစ်လေရှိတယ်လို့ပြောသွားခဲ့ပါတယ်။ Geneva Vanderzeel ဟာ Brisbane မြို့အခြေစိုက် DIY expert ကျွမ်းကျင်သူတစ်ဦးဖြစ်ပြီးသူ့ရဲ့တခြားတိုက်အိမ်အိုလေးကိုပြုပြင်မှုလုပ်ရင်းနဲ့ DIY အလုပ်ကိုဆွဲသွားတာလို့ပြောပြခဲ့ပါတယ်
။ We renovated our whole house about 7 or 8 years ago, but obviously over time you'd like to make updates and make changes, and obviously there's wear and tear. So basically we redid the whole kitchen, but we just kind of used what was there and reimagined it.
လွန်ခဲ့တဲ့ coronation နေ့လောက်ကကျမတို့ကိုယ့်အိမ်ကိုပြင်ပြီးတော့အသေးအဆန်ဖြစ်အောင်ပြုပြင်မှုတွေလုပ်ခဲ့ပါတယ်။အချိန်ကြာလာတဲ့အနေနဲ့အမျှအိမ်ကဟိုနာဒီနာပျက်စီးလာတာတွေဖြစ်လာလို့ပါ။အဲဒီတော့ကျမတို့မိဖို့ဆောင်တစ်ခုလုံးကိုပြုပြင်မှုလုပ်ခဲ့ပါတယ်။ဒါပေမဲ့ရှိနေတဲ့အရာတွေကိုအဲ့ဒီနေရာမှာဆက်ထားပြီးပုံစံတစ်မျိုးဖြစ်အောင်လုပ်လိုက်တာပါပဲ။ဗီဒီယိုတွေအားလုံးကိုဆေးပြန်တုတ်လိုက်တယ်။မျက်နှာပြင်တွေကိုလည်းအချောကင်ပြီးတော့တချို့နေရာမှာဆင်းတွေထည့်လိုက်တာမျိုးပါ။တနည်းပြောရရင်တော့ကျမတို့ကတိလွင်ဆန်းတိသွားအောင်လုပ်လိုက်တာပါ။ဒါပေမဲ့ကျမတို့အစ်စ်တွေဘာမှထူးထူးချွတ်ချွတ်မထည့်ခဲ့ဘူးလို့ပြောပြခဲ့ပါတယ်။လူအများပြားဟာလှုပ်တက်တဲ့လူကျွမ်းကျင်တဲ့လူကိုခိုင်းရင်ပတ်စံကုန်ကြမှုများမှာဆိုလို့ကို့ဖာသာ DIY လုပ်ဖို့ရွေးချယ်ကြပေမဲ့တခါတလေမှာကို့ဟာကိုလှုပ်တာကထင်ထားတာထက်ကုန်ကျစရိတ်များနိုင်တယ်လို့လည်း Vanderzeel ကသတိပေးလိုက်ပါတယ
် I think it's easy to imagine that DIY home renovations are going to be really cheap because you're not paying someone else to do it but I think things like materials andlike tool hire and delivery fees and waste disposal all those things do add up
အိမ်ကိုကိုဟာကိုပြုပြင်လိုက်တာဟာတအားကိုတက်တာမှာပဲလို့လူတွေကစိတ်ကူးရင်ကြပါတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီအလုပ်တွေကိုလုပ်ဖို့လုပ်အခရှင်းစရာမလိုတဲ့အတွေ့ဖြစ်ပါတယ်ဒါပေမဲ့ဒီအတွေ့လိုအပ်တဲ့ပစ္စည်းဝယ်ယူဖို့တွေလိုအပ်တဲ့ပစ္စည်းအတွေ့ငားရမ်းခတ်တွေပစ္စည်းပို့ခနဲ့ထွက်လာတဲ့အမိုက်တွေကိုစွန့်ပြစ်တဲ့ကိစ္စစရာတွေရဲ့ကုန်ကျစရိတ်ကိုလည်းထက်တွေ့ရမှာဖြစ်ပါတယ်။အဲဒီတော့ DIY project ကိုမစတင်ခင်မှာအရင်အဆုံး budget ဘယ်လောက်အထိသုံးမလဲဆိုတာကိုအရင်စီမံဖို့လိုအပ်ပါတယ်။အဲ့ဒီလိုလုပ်တာကအမြဲတမ်းအထောက်အကူပြုနိုင်တယ်လို့လည်းပြောသွားခဲ့ပါတယ်။အကယ်၍သင်ဟာ DIY နဲ့ရင်းနှီးသူမဟုတ်ရင်တော့အရင်ဆုံးအခန်းတစ်ခန်းကိုဆေးတုပ်တာတွေဒါမှမဟုတ်ဗီဒီယိုတစ်ခုကိုတပ်ဆင်တာမျိုးကနေသင်ရဲ့အရေးအချင်းကိုတိုးတက်လာအောင်လှုပ်ဆောင်နိုင်ပါတယ်။အဲဒီလိုကနေတစ်ဆင့်ရေချိုးခန်းမှာအုပ်ကျွတ်တွေစီတဲ့အဆင့်အထိဖြစ်လာအောင်ဘယ်လိုလုပ်နိုင်တယ်လဲဆိုတာကိုဟန်နန်ကအခုလိုရှင်းပြထားပါတယ်
။ Now, to do that job, to tile your floor, you need to know how to set out your tiles. If you set them out wrong, the tiles are not going to look correct. So we get this cost of mistakes. If you do that wrong the first time, it's very hard to wind it back. So you need to know certain things about setting up your job. You need to have the right tools. You need to hire a tool cutter. You need to get the grout. You need to buy the spaces. You need to have a laser level.
အဲ့ဒီလိုသင်ရဲ့ကြံခင်းကိုကြွေခင်းတဲ့အလုပ်လုပ်မယ်ဆိုရင်အရင်အဆုံးကြွေပြားတွေကိုဘယ်လိုစခင်သွားမလဲဆိုတာကိုသိထားရပါမယ်။အဲ့ဒါကိုမှန်အောင်မလုပ်နိုင်ဘူးဆိုရင်ကြွေပြားအနေထားကမှန်မှာမဟုတ်ပါဘူး။အဲ့ဒီလိုအမားတွေအတွက်ကုန်ကျစရိတ်တွေရှိပါတယ်။ပထမအဆုံးအချိန်မှာတယ်ဆိုရင်ပြန်စဖို့လဲခဲ့ပါတယ်။အဲ့ဒီတော့အစကတည်းကကိုလုံးမဲ့အရာကိုသိထားဖို့အရေးကြီးတယ်လို့လိ ခြားထားပေးမယ် spaces တွေမျက်နှာပြင်အနေထားညီညာဖြောက်တန်းမှုရှိမရှိကြည့်နိုင်ဖို့ laser level တွေလည်းလိုအပ်မှာဖြစ်ပါတယ်အဲ့တော့ကိုတကားမှ DIY မလုပ်ဘူးဆိုရင်အခန်းကိုဆေးတုပ်တာပဲဖြစ်ဖြစ်စပွဲခုံတက်သေးလေးတစ်ခုကိုကြွေပြားစီကြည့်တာမျိုးကနေစတင်နိုင်ပါတယ်စပွဲခုံတစ်ခုံကိုဝယ်ပြီးတော့ကြွေပြားခင်းလေးကျင်ပြီးအစဉ်ပြေမှရေချိုးခန်းကျန်းပြင်တို့လိုနေရာမှာစလုပ်တင်တယ်လို့အကြံပြုထားပါတယ်မိမိရဲ့အရေးချင်းကဘယ်အဆင့်မှာပဲဖြစ်ဖြစ်မိမိနဲ့တင့်တော်ရာ DIY project တွေရှိမှဖြစ်လို့စမ်းသပ်မှုတွေလုပ်ကြည့်ဖို့လဲ Vanderzil ကတိုက်တွန်းထားပါတယ
် It's just really useful to remember that you don't have to be a pro to get started with DIY. I think mistakes are really part of the learning process and starting with smaller projects or starting with those painting projects, those simple projects will really help you hone your skills.
DIY လုပ်ဖို့အတွက်ကိုကကျွမ်းကျင်တော်နေစရာမလိုအပ်ဘူးဆိုတာကိုသတိရပါလေးလာတင်ယူတဲ့ကာလအတွင်းအမားတွေလုံမိတာကသဘာဝပါပဲအဲ့တော့တင်းငယ်တဲ့ project ကနေစပါဥပမာအခန်းကိုဆေးတုပ်တာမျိုးဖြစ်ပြီးအဲ့ဒီလိုရိုးရှင်းတဲ့အလုပ်ကနေတင်းရဲ့အရေးချင်းတွေတိုးလာပြီးကိုကိုကိုယုံကြည်မှုလဲပိုရမယ်လို့ပြောသွားတဲ့အကြောင်းရေးထားတဲ့ Audrey Bogett ရဲ့ဆောင်းပါးကိုတင်ဆက်လိုက်ပါတယ်ရှင်ကျမကမူလှိုင်းသိမ့်ပါဩစတြေးလျနိုင်ငံမှာအခြေချနေထိုင်ခါစားကာလအတွင်းအသုံးဝင်တဲ့အခုလို Australia Explain Podcast ကို Subscribe လုပ်နိုင်တယ်လို့တင်ဆက်စီလိုတဲ့အကြောင်းအရာတွေခေါင်းစဉ်တွေနဲ့ပတ်သက်ပြီး idea တွေရှိရင်လည်း australiaexplain@sbs.com.au ကို email ပို့နိုင်ပါတယ်ရှင
် sbs.com.au/bemisco ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်နောက်ဆုံးရသတင်းတွေစောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင
်ဒါမျိုးသတင်းစောင့်မားတွေကိုပိုနားဆင်လိုပါလား Apple Podcast Google Podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ
Starting a new life in Australia isn't easy.
A lot of companies have rejected me.
Sometimes I feel like, oh, I'm gonna quit, I've give up.
Work in Progress is a podcast to help skilled migrants rebuild their careers in a new country. You'll hear inspiring real-life stories, expert advice, and valuable tips to help you find a job and advance your career. Work in Progress. Listen now wherever you get your podcasts.
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ